ရှမ်းပြည်နယ်တောင်ပိုင်းမှာတော့စစ်ပြေးဒုက္ခသည်ဥယေက3000ဝန်းကျင်ထိရှိနေပြီလို့အကူအညီပေးနေသူတွေကစည်ရင်ပြုစုထားကြပါတယ်။စစ်ဆောင်ကာလ2နှစ်နီးပါးကြာလာချိန်မှာရှမ်းပြည်နယ်တောင်ပိုင်းမှာခိုလုံနေကြတဲ့အဲ့ဒီစစ်ပြေးဒုက္ခသည်ပြည်သူတွေဟာစားနပ်ရိက္ခာအပြင်နေထိုင်ဖို့နဲ့ကျန်းမာရေးအတွက်ပါအရေးပေါ်အကူအညီတွေကအတော်လေးကိုလိုအပ်နေတာဖြစ်ပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုတော့မမြတစင်အောင်ကတင်ပြပေးထားပါတယ
်။ရှမ်းပြည်နယ်တောင်ပိုင်းမှာအနီးဝန်းကျင်မှာရှိတဲ့ကြီးရွာတွေကနေဆစ်ဆောင်လာတဲ့သူတွေအပြင်နေရမပြောင်းနိုင်သေးတဲ့ကယားပြည်နယ်ဒေသအခေါ်ကရင်နီပြည်ကဆစ်ဆောင်သူတွေလည်းအခုချိန်ထိရှိပါတယ်။တိုက်ပွဲတွေနှဲသွားပြီးမဲ့လက်နေကြီးကြောက်တဲ့ဒဏ်ကိုစိုးရင်ပြီးတော့အိုးအိမ်ပြစ်ထပ်ပြီးတော့တင်းရှောင်လာတဲ့သူတွေလည်းရှိပါတယ်။အရင်ရှိပြီးသားဆစ်ဆောင်တဲ့သူတွေနဲ့အခုအသစ်ထပ်ရောက်တဲ့သူတွေကြောင့်ဆစ်ပြေးဒုက္ခသည်ဥယျာဉ်ဟာ3000ဝန်းကျင်လောက်အထိရှိနေပြီလို့အကူအညီဆောင်ရွက်တဲ့သူတွေကပြောပါတယ်။စစ်ဆောင်သူတွေမှာကိုဝင်ဆောင်အမျိုးသမီးတွေလည်းပါဝင်ပြီးတော့အချိန်ကာလကြာလာတဲ့အမျှဒုက္ခသည်တွေအတွက်နေဖို့နေရာစားသောက်ဖို့ရိတ်ခါပြင်တခြားလိုအပ်ချက်တွေလည်းရှိနေတယ်လို့ကူညီပေးနေသူတူကပြောပါတယ်
ဒီကိုယ်ဆောင်အမျိုးသမီးတွေပေါ့စစ်ဆောင်လာမှာကြာလာတဲ့ခါကျတော့ဒီသက်ခံလို့ရှိတဲ့အကူအညီမပါတဲ့ခါနေငယ်တကာတဲ့ကုလအကန့်တနဲ့သူတို့လာရတဲ့ခါကျတော့ဒီအကူအညီမဆက်တင်တော့မရောက်တဲ့ခါကျတော့တော်တော်ကြက်ကြက်ရှိတယ်နောက်ပြီးတော့စစ်ဆောင်ဗနစ်ကြော်လာတဲ့ခါကျတော့အင်တာတော့အဆင်ပြေကြောက်နောက်ပြီးတော့တောက်တုံးရေးကိစ္စပေါ့အဲ့ဒါလည်းပြဿနာရှိတာလေနောက်တစ်ခုကသူတို့ဒီတဲ့အသောဥတွေကရည်လေးလုံးထိုင်ခါကျတော့ဝါနဲ့လုံးတော့ဟိုဆူရီဟူထိုးတဲ့ဟာတွေပြက်စီးတဲ့ဟာတွေရှိတယ်အမှုကနဲ့ဆိုတော့ဟိုအပေါက်ပြဲတဲ့ဖြစ်တဲ့ဟာတွေရှိတယ်အဲ့ကြောင့်2023ပိုင်းကိုစနေခါကျင်းနောက်သူတို့ဒီအင်ဒါတွေနောက်မှသူတို့နန်းနေဖို့အဆောင်လေးတွေအသောဥတွေဆက်ပြီးတော့လုပ်ပေးဖို့တော့တော်တော်လိုအပ်ချက်ကြီးကြီးမှရှိတယ်ဟုတ်
2020ခုနှစ်အာနာသိမ့်ပြီးတဲ့နောက်တိုက်ပွဲတွေဖြစ်နေတာကနေနေစွန့်ပြီးတော့ဘေးလွရာထွက်ပြေးလာကြတဲ့သူတွေပါစစ်ဆောင်ကာလနှစ်နှစ်နီးပါးရောက်တဲ့အချိန်မှာတော့အစကတည်းကလိုအပ်ချက်တွေရှိနေတဲ့ဒုက္ခသည်တွေမှာပို့ပြီးတော့ခက်ခဲလာပါတယ်။ပြည်တွင်အလှရှင်အားလည်းအတော်လေးနည်းလာတဲ့အနေအထားမှာရှိနေတာပါ
ကုလသမဂ္ဂဖွဲ့စည်းတို့ဒီနိုင်ငံကအရင်ကဖွဲ့စည်းတဲ့ကကျွန်တော်ချုပ်ဖွဲ့စည်းဆိုရင်တော့ဒေသခံမှာလုပ်နေတဲ့ writer လုပ်နေတဲ့ဖွဲ့နဲ့တို့အခြေဆက်တိတ်မလုပ်ကြဘူးတို့ကတော့ဘာတော့ဖြစ်လဲဆိုတော့ procedure တွေလုံးထုံးလုံးနည်းတွေရှင်းအောင်မတဲ့ကကျွန်တော်ဒေသမှာလုပ်တဲ့လူတွေနဲ့တို့ရဲ့ဟာနဲ့သွားပြီးတော့ဟိုအဆင်မပြေဘူးအမှန်ဒေသဖွဲ့စည်းနဲ့ဒေသမှာရှိတဲ့လူနဲ့ဒါပေါင်းလုပ်လိုက်တော့ချုပ်ကိစ္စတွေကအဆင်ပြေနိုင်တယ်2023တော့မှာအခုအချိန်ကြီးကျွန်တော်တို့နလပိုင်းနောက်ပိုင်းဆိုတော့ WFP ကနေသင်တို့ ICRC ပေးဝေးတာပေါ့အတို့စစ်မဝေးဘူးဆိုတော့ဆန္ဒရေးခါခဲခဲပဲရှိတယ
်မြန်မာနိုင်ငံတဝန်းလူပေါင်း 1.5 သန်းကျော်ဟာအိုးအိမ်မဲ့ဖြစ်နေပြီးတော့ဒီထဲက 1.1 သန်းကျော်ဟာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတိုးလာတဲ့အရေးအတွက်ဖြစ်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ရဲ့နောက်ဆုံးထုတ်ပြန်ချက်ကဖော်ပြပါတယ်မြန်မာနိုင်ငံမှာဆီယနာသိမ်းထားတာဟာနှစ်နှစ်နီးပါးကြာပြီးတဲ့နောက်ပတိပခရီနဲ့ငွေကြေးဖောင်းပွားမှုတွေကြောင့်ပို့ပြီးတော့ဆိုးဝါးလာတဲ့စီးပွားရေးအကျက်တဲတံကိုမြမပြည်သူတွေဆက်ပြီးတော့ခံစားနေကြရတယ်လို့လေ UNOCHA ကပြောဆိုထားပါတယ်ရှင်